Afghanistan နိုင်ငံမှာဆဲကျော်တဲ့ရွယ် mingling ငယ်တွေကိုပညာသင်ခွင့်မပေးဖို့ဆုံးဖြတ်ချက်ကို Taliban တွေအနေနဲ့မကြမီပြန်လည်ပြင်ဆင်ဖို့မျှော်လင့်ကြောင်း Afghan ဆိုင်ရာ American အထူးကိုယ်စားလှယ် Thomas Webb ကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ23ရက်နေ့ကကျောင်းတွေပြန်ဖွင့်ချိန်မှာမိန်းကလေးတွေကိုတက်ခွင့်မပေးဖို့ Taliban တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ကာတာနိုင်ငံဒိုဟာမြို့မှာ Taliban တွေနဲ့တီးသန့်ဆွေးနွေးဖို့အစီအစဉ်ကို American ကဖျက်သိမ်းခဲ့ပါတယ်။ Taliban တွေအနေနဲ့ဒီဆုံးဖြတ်ချက်ကိုမကြမီရပ်ပိုင်းအတွင်းပြန်လည်ပြင်ဆင်လိုက်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်သောမတ်ဝက်စ်ကဒိုဟာညီလာခံမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကျောင်းတွေပြန်ဖွင့်ရမှာကျောင်းဝတ်စုံဝတ်ဆင်တာအပါအဝင်အစ္စလာမစ်ဥပဒေနဲ့အညီစီစဉ်စရာတွေရှိနေသေးတယ်ဆိုပြီး6တန်းကနေအထက်ကျောင်းသူတွေကိုကျောင်းတက်ခွင့်ပေးမဲ့အစီအစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်တာပါ။စနေနေ့မှာပဲအာဖဂန်မြို့တော်ကဘူးမှာကျောင်းတက်ခွင့်မရတဲ့ကျောင်းသူတွေမိဘတွေဆရာမတွေနဲ့လူခွေလှူရှားသူတွေဒါဇင်နဲ့ချီပြီးတာလီဘန်ပညာရေးဝန်ကြီးဌာနရှေ့မှာဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေမိန်းကလေးတွေကတော့စာအုပ်တွေကန်ဆောင်ပြီးခြေတက်ခဲ့ကြသလိုပညာရေးဟာအခြေခံအခွင့်အရေးဖြစ်တဲ့ဆိုတဲ့ဆိုင်းဘုတ်တွေကိုလည်းကန်ဆောင်ခဲ့ကြပါတယ်